င်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ18ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီဆိုတာကိုအထက်လွှတ်တော်ကသမ္မတကိုအသိပေးအကြောင်းကြားလိုက်ပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီဂျင်ပင်ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းတွေမှာတော့တရုတ်မြန်မာတန်တမန်ဆက်ဆံရေးအနှစ်80ပြည့်တဲ့နှစ်2020မှာနှစ်ပေါင်း20နီးပါးကာလအတွင်းပထမဦးဆုံးခီးစဉ်ဖြစ်နေဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီဂျင်ပင်အနေနဲ့မြန်မာငြိမ်းချမ်းရေးပြည်လည်နိုင်ရေးအစိုးရကိုတိုက်တွန်းနိုင်မယ်လို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကမျှော်လင့်ကြပါတယ်
။ငြိမ်းချမ်းရေးရရှိဖို့ရန်အထောက်အကူပြည်လည်နိုင်လို့ကျွန်တော်ကမျှော်လင့်ပါတယ်။ဒီနိုင်ငံကဒီဘက်ရင်းသားရှိနိုင်ငံ
တွေဖြစ်ပါတယ်။ရဲကချင်းဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူပါရှင်ဒီသတင်းနဲ့အတူတရုတ်သမ္မတခီးစဉ်တဲမှာစီပွားရေးကိုဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့စီပွားရေးဖွံ့ဖြိုးတိုးတက်မှုတွေလုပ်မယ်ဆိုရင်ဒေသခံတွေနဲ့နိုင်ငံရေးပါတီတွေရဲ့သဘောထားမပါဘဲမလုပ်စေချင်ကြပါဘူးဆိုတော့နိုင်ငံရေးပါတီတွေရဲ့အမြင်သုံးသပ်ချက်နဲ့အတူတရုတ်သမ္မတရဲ့ခီးစဉ်တွင်မှာပဲကြောက်ဖြူအထူးဆောင်လို့စီမံကိန်းတွေလက်မှတ်ရေးထိုးမဲ့အရေးအရက်ဖတ်အဖွဲ့စည်းရဲ့စိုးရိမ်ချက်တွေအကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြားသာရင်းနေတော့ကအသိပေးအကြောင်းကြားလိုက်ပါတယ်။သမ္မတအတွက်ဘသူတွေကဥပဒေချောင်းကနေကိုစားပြုမယ်ဆိုတာကိုသမ္မတဘက်ကစနေနေ့ညနေပိုင်းနောက်ဆုံးထားပြီးအကြောင်းပြန်ရမှာဖြစ်ပါတယ်။အထက်လွှတ်တော်မှစစ်ဆေးမဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြီးကြပ်သွားမှာပါ။ကြားသာရင်းနေတော့ကတော့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကျန်းသစ်စာချိန်ဆခဲ့ပြီးတဲ့နောက်မှာဂျူရီလူကြီးအဖြစ်ဆောင်ရွက်ကြရမယ်အထက်လွှတ်တော်အမတ်တွေကိုကြမ်းကြိမ်ပေးခဲ့ပါတယ်။အထက်လွှတ်တော်အမတ်တရားမှမိသားစုအရေးကြောင့်အရေးပေါ်ကြောင့်မတက်နိုင်တဲ့အမတ်တယောက်ကလွဲလို့69ယောက်ကြမ်းကြိမ်ခဲ့ကြပါတယ်။တရားမျှတမှုရှိရေးအတွက်ဗမ်လိုက်ဆောင်ရွက်ဖို့လွှတ်တော်အမတ်တွေကြမ်းကြိမ်ခဲ့ကြပေမဲ့အမတ်တချို့ကတော့သမ္မတထရမ့်ကိုအရေးယူဖို့ပဲဖြစ်ဖြစ်အမှုကိုပါလတ်ဖို့ပဲဖြစ်ဖြစ်မဲထဲမှာမဟုတ်ဘူးလို့ပြောထားကြပါတယ်။သမ္မတအာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တားနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတကိုဆွဲချက်တင်ခဲ့တဲ့အောက်လွှတ်တော်ကအမှုအတွက်ကိုစားပြုမန်နေဂျာအမတ်9ယောက်ကိုရွေးချယ်ထားပါတယ်။အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေအနေနဲ့စနေနေ့နဲ့တနင်္လာနေ့တွေမှာအမှုအတွက်သူတို့ဘက်ကပြင်ဆင်ထားချက်တွေကိုရှောက်ထားရမှာပါ။သမ္မတပေါ်တရားဆွဲတဲ့အမှုကြားနာစစ်ဆေးမှုတွေကိုတော့အင်္ဂါနေ့မှစတင်မှာဖြစ်ပါတယ်။အခုလိုသမ္မတကိုတရားဆွဲတဲ့အမှုစတင်ချိန်မှာပဲလွှတ်တော်ကအတည်ပြုထားတဲ့ယူကရိန်းအတွက်စည်ရေးအကူအညီဒေါ်လာတန်400လောက်ကိုသမ္မတထရမ့်ကမပေးသေးပဲဆိုင်းထားခဲ့တာဟာအစိုးရလိုက်နာရမယ့်စည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရတာဝန်ခံမှုတာဝန်ယူမှုရှိရေးစောင့်ကြည့်တဲ့ဗမ်မလိုက်အဖွဲ့ကကြာသာပတင်းတွေတုန်းကပြောကြားလိုက်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရမ့်နဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်ယူကရိန်းအစိုးရကစုံစမ်းပေးဖို့သမ္မတထရမ့်ကတောင်းဆိုပြီးတော့စည်ရေးအကူအညီတွေကိုဆိုင်းထားခဲ့တာပါ။ဒီကိစ္စကြောင့်သမ္မတဟာသူ့နိုင်ငံရဲ့အကျိုးအမြတ်အတွက်အာဏာကိုအသုံးချခဲ့တယ်ဆိုပြီးအောက်လွှတ်တော်ကစုံစမ်းဆွဲချက်တင်ခဲ့တာဖြစ်ပါတယ်
။စီးပွားရေးကဏ္ဍနဲ့ပတ်သက်လို့ယူကရိန်းသမ္မတရဲ့နားလည်သဘောပေါက်မှုပေါ်လောင်ပြောင်စီရောထားတဲ့သူ့ရဲ့အသံဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်ဒီနေ့တောက်ချနေမှာပဲယူကရိန်းဝန်ကြီးချုပ်နှုတ်ထွက်စာတင်လိုက်ပါတယ်။သမ္မတဟာပွင့်လင်းပြီးလေးစားစရာကောင်းတဲ့စံနမူနာယူထိုက်သူဆိုပြီးခေါ်ဆိုခဲ့တဲ့အလက်စီဟွန်ချရက်ရဲ့ကသမရရဲ့လုပ်ငန်းအစီအစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာကုညီဖို့ဝန်ကြီးချုပ်ရာဒူးကိုလက်ခံရယူခဲ့တာပါဆိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့ပါတယ်ဒီလိုပေါက်ကြားခဲ့တဲ့အတန်ဖိုင်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့ဟွန်ချရက်ကသမရအပေါ်ထားရှိတဲ့လေးစားယုံကြည်မှုတွေပြောင်းလဲမသွားအောင်သူ့ရဲ့နှုတ်ထွက်စာကိုလွတ်တော်စီတင်သွင်းနိုင်ခွင့်ရှိတဲ့သမရစီပေးအပ်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ရဲ့နှုတ်ထွက်စာနဲ့ပတ်သက်လို့သမရဗလာဒီမီယာဇလင်စကီရဲ့ဆုံးဖြတ်ချက်ကိုတင်ကြားထုတ်ပြန်မယ်လို့သမ္မတရုံးရဲ့ထုတ်ပြန်ရန်ကြေညာချက်ကိုကိုးကားပြီးတော့ယူကရိန်းသတင်းဌာနယူနီယံကကြေညာခဲ့ပါတယ်ခင်ဗျာ
တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီဂျင်ပင်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။နေပြည်တော်ကိုရောက်လာတဲ့တရုတ်သမ္မတရှီကိုဒုသမ္မတဦးမြင့်စွေကလေးစိတ်မှတွားရောက်ကြိုဆိုခဲ့ပါတယ်။အဲဒီနောက်တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကသမ္မတအိမ်တော်မှာဂုဏ်ပြုတက်ဖွဲ့နဲ့လက်ခံကြိုဆိုခဲ့ပါတယ်။ တရုတ်သမ္မတရဲ့ခရီးစဉ်ဟာတိတ်ကိုအရေးကြီးပြီးတမိုင်းဝင်တဲ့ခရီးစဉ်ဖြစ်တယ်လို့သမ္မတအဝင်မြင့်ကသတင်းတောက်တွေကိုပြောပါရယ်တရုတ်သမ္မတရှီဂျင်ပင်ဟာသမ္မတအဝင်မြင့်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့လည်းတီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါရယ်နောက်ပတ်စနေနေ့မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီတွေ့ဆုံမှာဖြစ်ပါရယ်နိုင်ငံတော်ညစာစားပွဲအခမ်းအနားကြရင်တိုင်းရင်းသားခေါင်းဆောင်တွေတက်ရောက်ဖို့လဲတရုတ်တန်ယုံကဖိတ်ကြားထားပါရယ်တရုတ်သမ္မတရဲ့ခီးစဉ်အတွင်းခေတ်သစ်ပိုလာမကြီးဆိုင်ရာစီမံကိန်းအတွက်တရုတ်နဲ့မြန်မာကြားကုန်သွယ်ရေးစီးပွားရေးဆိုင်ရာသဘောတူစာချုပ်တွေလက်မှတ်ထိုးဖို့စီစဉ်ထားပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်အထိမ့်ပတ်အဖြစ်တရုတ်မြန်မာရင်ကျေးမှုနဲ့ခီးသွားလာရေးအစီအစဉ်မိတ်ဆက်ပွဲအပါအဝင်အထိမ့်ပတ်အခမ်းအနားတွေကိုလည်းတရုတ်သမ္မတရှီဂျင်ပင်တက်ရောက်ဖို့ရှိပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့ခီးစဉ်ဟာအနှစ်20နီးပါးအတွင်းမှာတရုတ်သမ္မတတယောက်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဖြစ်ပါတယ်။
ရှိတော့အာဆီယံနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံတိုင်းဝန်ကြီးများအစည်းအဝေးမှာတောင်တရုတ်ပင်လယ်ရေးကို2020ခုနှစ်အတွင်းဦးစားပေးလုပ်ရမယ့်လုပ်ငန်းအဖြစ်နဲ့သတ်မှတ်ခဲ့တဲ့အပေါ်မှာထောက်ခံကြောင်းဗီယက်နမ်နိုင်ငံတိုင်းဝန်ကြီးဖန်ပင်မင်းကဒီနေ့မှာပြောကြားလိုက်ပါတယ်။အလဲကြောင်ဥက္ကဋ္ဌဗီယက်နမ်နိုင်ငံကအင်ရှင်ဖြစ်ချင်းပါတဲ့ဒီအစည်းအဝေးဘက်မှာအာဆီယံဖွဲ့ဝင်နိုင်ငံတော်များများပါဝင်ပတ်သက်နေတဲ့တောင်တရုတ်ပင်လယ်ရေးကိုဦးစားပေးဆွေးနွေးခဲ့ကြတာပါ။တရုတ်နိုင်ငံကလည်းရေပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကလူလုံကျွန်းတွေပေါ်မှာစည်ရေးအင်အားတိုးချဲ့လာပါတယ်။ဒီစည်ရေးဘက်မှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပါဘူး။စည်ရေးကိုမြန်မာနိုင်ငံကပြည်ထောင်စုဝန်ကြီးဦးချော်တင်ပါဝင်အဖွဲ့ဝင်10နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒါပြင်အာဆက်လို့တည်ကြတဲ့ဒီအာရှနဲ့ပစိဖိတ်ဒေသတွေနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးနဲ့ပတ်သက်လို့ညှိနှိုင်းခဲ့တဲ့အတွက်ဒီနေ့အတွက်မှာသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့မျှော်မှန်းထားကြောင်းလဲဝန်ကြီးမင်းကပြောဆိုခဲ့ပါတယ်။အာဆက်မိတ်ဖက်နိုင်ငံတွေမှာအာဆီယံအပါအဝင်အရှေ့အာရှနိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်နဲ့တောင်ကိုရီးယားအပြင်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေလည်းပါဝင်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကတော့အာဆက်ကနေ2019ခုနှစ်မှာနှုတ်ထွက်သွားခဲ့ပါတယ်ခင်ဗျာ။
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ထောက်ချာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီဆိုရင်ရေလွှမ်းတဲ့ဘာဆန်ချာကျွန်းပေါ်မှာရေဂျာဒုက္ခတဲ့တသိန်းနေဖို့အဆင်သင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်တွေကကျွန်းပေါ်မှာတာတမန်တွေ၊လူနေအိမ်တွေ၊ဆေးရုံတွေနဲ့ဗလီတွေတိစောက်ပြီးသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဘာဆန်ချာကျွန်းပေါ်မှာလူနေဖို့အလုံးအဆင်သင့်ဖြစ်နေတဲ့အကြောင်းဒုက္ခတဲ့ကူညီရင်းနဲ့နေရပြန်ပို့ရေးဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမတပ်အလမ်တူကာဒါက AP သတင်းကိုပြောပါတယ်ဒုက္ခသည်တွေကိုအဲ့ဒီကျွန်းပေါ်ဘယ်တော့ပြောင်းမှလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်ကမကြေညာသေးပါဘူး Cox's Bazaar ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်အမြောက်အများပြုတ်သိမ့်နေကြရတဲ့အတွက်တချို့ကိုဘာဆန်ချာကျွန်းပေါ်ပို့ဖို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကလိုလားနေတာပါဒါပေမဲ့အဲ့ဒီကျွန်းမှာမကြာခဏရေလွှမ်းတဲ့အတွက်ဒုက္ခသည်တွေကိုနေရာပြောင်းရွှေ့ချထားမဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရက2015ခုနှစ်မှာစတင်အဆိုပြုခဲ့တဲ့ကကုလသမဂ္ဂနဲ့နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကကန့်ကွက်ပြီးတော့ဒုက္ခသည်တွေကိုအတင်းကျပ်မပို့ဖို့ပြောနေပါတယ်ဒုက္ခသည်တွေကိုယ်တိုင်လည်းအဲ့ဒီကျွန်းပေါ်မသွားချင်ကြပါဘူးရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြသူ9သိန်းလောက်ရှိပါတယ်အဲ့ဒီသူတွေအပါအဝင်အရင်တည်းကဘင်္ဂလားဒေ့ရှ်ဘက်ရောက်နေကြတဲ့ဒုက္ခသည်စုစုပေါင်းတသန်းလောက်ဟာ Cox's Bazaar ကဒုက္ခသည်စခန်းတွေမှာရှိနေကြပါတယ်။ဒီရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့နိုင်ဖို့ဆောင်ရွက်မှုတွေကြန့်ကြာနေတာဟာမြန်မာဘက်ကကြောင်းလို့ဘင်္ဂလားဒေ့ရှ်အစိုးရကဆွဆွဲပြောနေတာပါ။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်လည်ခံဖို့အဆင်သင့်ပြင်ထားတယ်လို့ပြောကြားထားပါတယ်။
ဣရန်နိုင်ငံရဲ့ဘာသာရေးကောင်းဆောင်ကြီးအယာတိုလာအာလီခါမေနီဟာဣရန်နိုင်ငံရဲ့မြို့တော်တီရန်မှာဒီနေ့ဝတ်ပြုဆုတောင်းခဲ့ပါတယ်။ဣရန်နိုင်ငံမှာအမေရိကန်ရဲ့ဝေထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်ဣရန်ထိပ်တန်းစစ်ဗိုလ်ချုပ်ဆူလေမာနီတေဆုံးတာနဲ့ယူကရိန်းခရီးသည်တင်လေယာဉ်ကိုဣရန်ဘက်ကမားပြီးပစ်ချလိုက်တာတွေကြောင့်ဣရန်နိုင်ငံပေါ်ဒေါသတွေထွက်နေချိန်မှာပဲဣရန်ဘာသာရေးကောင်းဆောင်ကြီးကအခုလိုဝတ်ပြုဆုတောင်းခဲ့တာဖြစ်ပါတယ်။ဒါဟာ2012နောက်ပိုင်းမှာခါမေနီအနေနဲ့ဣရန်မြို့မှာပထမဆုံးအချိန်ဝတ်ပြုဆုတောင်းတာဖြစ်ပါတယ်။အမေရိကန်ကဣရန်ကတ်တပ်ဖွဲ့ရဲ့ဒီစစ်ဗိုလ်ချုပ်ဆူလေမာနီကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တပ်ဖြတ်ခဲ့တဲ့လို့ရဟာအမေရိကန်ရဲ့အကြမ်းဖက်တဲ့သဘာဝကိုပြသလိုက်တာဖြစ်ပြီးတော့အီရန်နိုင်ငံမှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းတွေကိုအီရန်နိုင်ငံဘက်ကဒုံးကျည်တွေနဲ့တုံ့ပြန်တိုက်ခိုက်လိုက်တာဟာလည်းဖျားသခင်ရဲ့စွမ်းအားနဲ့တိုက်ခိုက်လိုက်တာဖြစ်တဲ့ဆိုပြီးတော့ခါမေနီက ဒီစူတောင်းပွဲအတွင်းမှာပြောကြခဲ့ပါတယ်။ဒါပြင်အီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတိုက်ခိုက်မှုတွေလှုပ်လာခဲ့မယ်ဆိုရင်အမေရိကန်အနေနဲ့ဒီထက်ဆယ်ဆလောက်ပိုပြီးတော့အထိနာမှာဖြစ်တယ်လို့လည်းသူကသတိပေးလိုက်ပါတယ်။ဒီရန်မျိုးလေကောင်မှဒီကနေ့လှုပ်ခဲ့တဲ့ဝက်ပြစူတောင်းပွဲကိုတော့လူတွေထောင်ထဲချီတက်ရောက်ခဲ့ပြီးတော့အမေရိကန်ကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ခင်ဗျာ။
အီရတ်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေအခြေစိုက်တဲ့စစ်စခန်းတွေအပေါ်ပြီးခဲ့တဲ့ဒသင်းဘက်ကအီရန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာအမေရိကန်တပ်ဖွဲ့ဝင်၁၁ယောက်ဦးခေါင်းဒဏ်ရာထိခိုက်ဒဏ်ရာရမှုတွေနဲ့ဆိတ်ယုံတဲ့ကုသရတယ်ဆိုတာကိုအမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ်။အီရန်စစ်ဦးစီးချုပ်ကာဆမ်ဆိုလေမာနီကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်တပ်ဖြတ်မှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ကအီရတ်ကစစ်အခြေစိုက်စခန်းနှစ်ခုအပေါ်ပယ်ထိန်ဒုံနဲ့တိုက်ခိုက်ခဲ့တာပါ။ဇန်နဝါရီလ၈ရက်နေ့ကအယ်အာဆတ်လီဒါစခန်းပေါ်တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးခဲ့ခြင်းမရှိပေမဲ့တချို့ကဦးခေါင်းထိခိုက်ဒဏ်ရာတွေနဲ့ကုသမှုယူခဲ့ရတယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်ကြီးဘီလ်အာဗင်ကကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
ဩစတြေးလျနိုင်ငံကလောင်နေတဲ့တော်မီတွင်ကိုအလာအကောင်ထောင်ပေါင်းများစွာသေဆုံးပြီးတပတ်ချာမှာပဲမိုးရွာသွန်းပြီးရေကြီးမှုတွေဖြစ်နေတာကြောင့်ဩစတြေးလျသဘောကတော်ရိုင်းဥယျံတွင်ကကိုအလာအကောင်လေးတွေကိုဒီကနေ့မှကယ်တင်ခဲ့ရပါတယ်။ဆစ်ဒနီမြို့နားမှာရှိတဲ့ဩစတြေးလျထောသားသတ္တဝါတွေရဲ့ဒီသဘောကတော်ရိုင်းဥယျံဝန်ထမ်းတွေဟာအဲ့မှာရှိတဲ့ကိုအလာအကောင်တွေကိုဘေးလွတ်ရာကိုရှေ့ပေးခဲ့ရတာပါ။ဩစတြေးလျနိုင်ငံမှာအခုရပိုင်းတွင်မိုးရွာသွန်းခဲ့တာကြောင့်တော်မီလောင်နေတာကိုငြိမ်းသက်နေတဲ့မိသားသမားတွေအတွက်အထောက်အကူတော့ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းတချို့နေရာဒါသင်ပေါင်းများစွာမှာတော်မီတွေကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲဖြစ်နေပါတယ်။ဒါပေမဲ့လည်းဩစတြေးလျနိုင်ငံရဲ့နေရာတရားအခုမှထွက်ဝက်လောက်ပဲရှိတာကြောင့်အခြေအနေတွေကပိုပြီးတော့ဆိုးလာနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းအာဏာပိုင်တွေဘက်ကသတိပေးထားပါတယ်ခင်ဗျာ
။တောက်ချညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲနိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သံတမန်ရှီဂျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုဆိုခဲ့ကြပါတယ်။ဒီခီးစဉ်တွင်မှာမပြေလည်နိုင်သေးတဲ့မြန်မာငြိမ်းချမ်းရေးကိစ္စတွေကိုထည့်သွင်းဆောင်ရွက်နိုင်မယ်လို့လည်းမျှော်လင့်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကျောက်တမရရှိချင်းဖြင့်မြန်မာပြည်ကိုလောက်တဲ့ခီးစဉ်ပေါ် UWSA ဝ NDAA မိုင်းလာ KIA ကချင် TNLA တအန်းပလောင် AA ရခိုင်စတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကကြိုးစိုးချောင်းကိုခီးမစတင်မီအချိန်မှာထုတ်ပြန်ခဲ့ကြတာပါ။တစ်ချိန်တည်းမှာပဲကျောက်မြန်မာနေဆက်ဒေတာကငင်းကြဲကိစ္စတွေနဲ့ပတ်သက်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်နားလည်မှုရှိရှိဆောင်ရွက်ပေးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။KIA ကချင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။ဒီချမ်းကြီးရရှိသူရန်အထောက်အကူပြည်လိမ့်မယ်လို့ကျွန်တော်ကမျှော်လင့်ပါတယ်။ဒီနိုင်ငံကတပတ်အင်အားကြီးနိုင်ငံပဲဖြစ်ပါတယ်။ဒီဘက်ရဲ့နိုင်ငံရဲ့စီးပွားအားလုံးကျိုးလို့ပမာပြတဲ့မှာပေါ့နော်။ကိုယ်မျိုးထောက်ပံ့နေတဲ့ပူးပေါင်းနေတဲ့နိုင်ငံပဲဖြစ်ပါတယ်။ဆိုတော့အဲ့ဒီပူးပေါင်းနေတဲ့လုံလောက်ကြီးဒီမှာကိန်းဒီအလုံးကအောင်မြင်တဲ့ဆလို့ရှိနေတော့တို့ဒီလိုပြသပြတဲ့လဲသူအောင်မြင်လို့ရရှိနိုင်တယ်လို့ကျွန်တော်ကမျှော်လင့်တာဖြစ်ပါတယ်။တို့တိုင်းသားတွေကဒလာမျိုးလုပ်နေတာအဲ့တော့ကျွန်တော်တို့ရဲ့လူလားချက်ဒီတောင့်တချက်ဒီကျွန်တော်ရက်တိရထိုက်တဲ့အခွင့်အရေးဒီနိုင်ငံရဲ့အခွင့်အရေးတွေပေါ့နော်။အဲ့ဒါကိုလည်းတိတိပုံသင်စားပေးဖို့ပေါ့နော်။နားလည်ပေးဖို့တော့ကျွန်တော်တို့ပဲမျှော်လင့်တာဖြစ်ပါတယ်။
တရုတ်သမရရဲ့ခီးစဉ်မှာမြစ်ဆုံစီမံကိန်းကိုအပြီးပိုင်ဖြတ်သိမ်းဖို့အတွက်လည်းကချင်ရက်ဖက်အဖွဲ့အစည်း50ကျော်ကတောင်းဆိုထားတာပါဒီတောင်းဆိုချက်အပေါ်မှာတော့ KIO အနေနဲ့မှတ်ချက်ပေးစရာရှိကြောင်းပြောပါတယ်သူတို့ရဲ့ထုတ်ပြန်ကြေညာချက်မှာတော့ပြည်သူတွေနဲ့အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်မှာမတူကွဲပြားတဲ့အမြင်တွေပါရှိမှာဖြစ်ကြောင်းဒါကိုတရုတ်နိုင်ငံသမ္မတကြီးအနေနဲ့ပြည်သူတွေရဲ့ခံစားချက်ကိုနားလည်ပေးပြီးစေနာထားကူညီဖို့ကိုလည်းမြစ်တရက်ခံထားပါတယ်အစိုးရကြံရော်နဲ့လက်နက်ကင်ပြိပခတွေဖြစ်ပွားနေတဲ့ TNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချုပ်ကလည်းသူတို့အဖွဲ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
။နိုင်ငံတော်မှစစ်ရည်မှုကိစ္စကြီးထိမှန်တဲ့လာလာရလည်းပတ်တာအဓိကဖြစ်တာကတော့အဲဒီနောက်ဆက်တွဲမှာတော့အထူးဖြစ်ဒီမှာနေမှာဒီရည်မှုတော်မှုကတော့ဒီရောပူလာမန်ကြီးအစီမံကိန်းဒီခါရဲဆော်ရဲတော်မလို့အဲ့ဒီမျိုးလိုထင်တာ။ဒီအဓိကတော့ဒီစွဲရီးတော်မလို့လည်းကျွန်တော်မျိုးလိုတဲ့အဲ့ဒီမျိုးတက်ဆက်မှာပဲဒီလုံစီမှာဖြစ်နေတဲ့ဒီလိုဖြစ်ချင်းရင်းကိုအမြင်မှာပဲကိုယ်တော်။အဲ့တော့ညီနိုင်ပြီးနိုင်မယ်လို့တော့အဲ့လိုမျိုးတော့မျိုးလိုရတယ်။
TNLA ကတရုတ်နိုင်ငံရဲ့စီးပွားရေးစီမံကိန်းတွေအောင်မြင်ဖို့အတွက်ပြည်တွင်းစစ်ရပ်တန့်ဖို့လိုအပ်ကြောင်းနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ဒီခီးစဉ်မှာမြန်မာအစိုးရကိုလက်တွေ့ကျကျတိုက်တွန်းနိုင်မယ်လို့လည်းမျှော်မှန်းထားပါတယ်ကျုပ်မြန်မာနေဆက်ဒေတာကအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါအဖွဲ့ကလည်းဒီခီးစင်မှာကျုပ်မြန်မာခေါင်းဆောင်တွေဟာမြန်မာပြည်မြောက်ပိုင်းကငြိမ်းချမ်းရေးပြဿနာကိုလက်တွေ့အခြေအနေနဲ့ကိုက်ညီတဲ့နီလန်းတွေရှာဖွေတွေ့မယ်လို့မျှော်လင့်ကြောင်းနဲ့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလည်းပြုလုပ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်AA ခေါ်ရခိုင်အဖွဲ့ကလည်းကျေးဥသမရရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ရမှာရခိုင်ဒေတာရဲ့ပထဝီနိုင်ငံရေးနဲ့ကိုက်ညီတဲ့ရခိုင်ပြည်သူတွေကိုအမှန်တကယ်အကျိုးရှိစေတဲ့မူဝါဒတွေချမှတ်နိုင်ပါစေကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်သည့်အထိကူညီနိုင်ပါစေကြောင်းဖော်ပြထားပါတယ်ကျုပ်သမရလာရောက်ချိန်မှာပဲသူတို့ဖမ်းဆီးထားတဲ့တမတော်သား2ဦးကိုလူသားချင်းစာနာမှုအရအ мян ဆုံးပြန်လွှတ်ပေးမှဖြစ်ကြောင်းနဲ့ဖမ်းဆီးခံနေရတဲ့ရခိုင်ပြည်သူတွေနဲ့ AA တပ်ဖွဲ့ဝင်တွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့အစိုးရလက်နက်ကိုင်အဖွဲ့ဝင်တွေကိုလည်းလွှတ်ပေးမှဖြစ်ကြောင်းကန့်လန့်ထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းက NDAA ခေါ်မိုင်းလာအဖွဲ့ကလည်းတရုတ်သမရခီးစဉ်ကိုကြိုဆိုခဲ့တယ်လို့အမျိုးသားပြည်လဲတင့်ပြရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါဝင်ပြီးနိုင်ငံနယ်ဆက်ဒေတာကပြည်သူတွေပုံမတရားဝါပြောစီဖို့ကြိုးစားသွားမှဖြစ်ကြောင်းထုတ်ပြန်ခဲ့ပါတယ်ကျုပ်မြန်မာနေဆက်ဒေတာကလက်နက်ကိုင်အဖွဲ့တွေဟာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသွင်းတဲ့အဖွဲ့တွေဖြစ်ပြီးတချို့အဖွဲ့တွေဟာအစိုးရနဲ့နှစ်ဖက်ပြည့်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့တချို့တွေကတော့တမရော့နဲ့တိုက်ခိုက်နေစေအဖွဲ့တွေဖြစ်ပါတယ်
တရုတ်သမ္မတရဲ့ခီးစဉ်တွင်မှာလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးမျှော်လင့်ချက်တွေအကြောင်းကုမှုဇော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်သမ္မတရဲ့ခီးစဉ်ပေါ်မှာပဲနိုင်ငံရေးပါတီတွေရဲ့အမြင်သုံးသပ်ချက်တင်ပြခြင်းပါတယ်။ဒီကနေ့မှာပဲတရုတ်သမ္မတနဲ့အတူလိုက်ပါလာတဲ့တရုတ်ကွန်မြူနတီပါတီနိုင်ငံတကာရေးရာဝန်ကြီးနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံနေပါတယ်။တရုတ်သမ္မတရှီဂျင်းဖင်ရဲ့မြန်မာနိုင်ငံနှစ်ရက်တာခီးစဉ်တွင်မှာပြည်တွင်းနိုင်ငံရေးပါတီတချို့ကိုသမ္မတရှီနဲ့တွေ့ဆုံနှုတ်ဆက်ဖို့တရုတ်တန်ယုံကတဆင့်ဖိတ်ကြားခဲ့တာပါ။ဖိတ်ကြားခံခဲ့ရတဲ့ပါတီအများစုကတရုတ်သမ္မတလာတဲ့ခီးစဉ်ကိုကြိုဆိုကြပေမဲ့လို့မြန်မာနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုတွေလုပ်မယ်ဆိုရင်ဒေသခံတွေနိုင်ငံရေးပါတီတွေရဲ့သဘောထားမပါဘဲမလုပ်စေချင်ကြပါဘူးတရုတ်သမ္မတနဲ့တွေ့ဖို့ရှိတဲ့နိုင်ငံရေးပါတီတချို့ရဲ့သဘောထားအမြင်ကိုစောထက်ပြောပြပေးပါရှင
်လူခွင့်ရေးကိစ္စအင်းနဲ့အနောက်နိုင်ငံရဲ့ဖိအားကိုမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်တင်းမာနေတဲ့အချိန်သမ္မတရှီဂျင်းပင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအပေါ်တရုတ်ရဲ့သဘောထားကိုပြလိုက်တာဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဥက္ကင်မောင်ဆွေကပြောပါတယ်
။အမေရိကန်တရုတ်ကိုယ်စားလှယ်မှာလည်းဖြစ်နေတဲ့အခြေအနေမှာဒါပြတာကအစီအစဉ်ကိစ္စအပေါင်းအားလုံးပေါ့။ဥပဒေဝါဒကိစ္စလည်းအပေါင်းပေါ့။ဒါနဲ့သက်သာရေးရက်ပြတာကနိုင်ငံတကာနိုင်ငံကြီးမှာမြန်မာနိုင်ငံကမှပြုတ်ပြီးရဲ့ပေါ့ဗျာ။အဲ့ဒီချက်ရှိတယ်ဆိုတော့ဗျာနမိတ်ကြရတဲ့ပုံကိုဒါကောင်းတယ်လို့ပဲပြောရမှာပါ။
မြန်မာတရုတ်နှစ်နိုင်ငံကြားချုပ်ဆိုထားတဲ့စီမံကိန်းတချို့ဟာဒေသခံတွေကန့်ကွက်တာကြောင့်ရပ်ဆိုင်ထားတဲ့အချိန်မှာပဲလာရောက်တဲ့အတွက်တရုတ်သမ္မတရဲ့အခုခီးစဉ်အတွင်းအငင်းပွားပွဲစီမံကိန်းတချို့အတွက်နားလည်မှုစာချုပ် MOU ရေးထိုးဖို့ရှိနေရပါဒီစီမံကိန်းတွေထဲကမြန်မာတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိရဲ့စီမံကိန်းဆိုရင်တော့ပြည်သူတွေအနေနဲ့လက်ခံလာနိုင်မှာဖြစ်ကြောင်းဦးခင်မောင်ဆွေကပြောပါတယ်
ဒီထိုးနိုင်ခြင်းလည်းအကန့်အသတ်တွေပေါ့ဗျာအိချအိချဖြစ်နေတဲ့ပြောက်သားတွေရပြီးမှဇန်နဝါရီနဲ့ဆက်လုပ်နေတဲ့အားမျိုးဒီသွားလာမယ်ဆိုရင်တော့ဒီအကျိုးရှိသွားဟိုဆုပ်ဆရာအကြောင်းမရှိဘူးယူတော့ပါလေလည်းဒီရှိသွားရေးဖြစ်အောင်အဲ့ဒီနိုင်ငံရေးဖြစ်အောင်ညီညီလေးပေါ့အားလုံးကိုသွားလာရင်အဖြစ်တော့ပြည်သမားကိုပြည်ပြဆွေးနွေးမှုလိုအပ်တယ်လို့ဆိုမှအဲ့ဒီတော့အိချသမားများအားစီတယ်မှုအကြောင်းရှိပါတယ်
တရုတ်သမ္မတခီးစဉ်ကနေကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်နေတဲ့ကချင်ပါတီတွေကလည်းနှစ်နိုင်ငံအစိုးရချင်းပူးတွဲလှုပ်ဆောင်မှုမှာပြည်သူတွေရဲ့သဘောထားကိုရယူစေချင်ကြတာပါ
လုပ်တာကိုင်နာတော့ဒါတိုးတက်ဖို့လုပ်တာကိုင်နာဖြစ်ပါတယ်ဒါပေမဲ့တကယ်ထိခိုက်နစ်နာတာတော့ဒေသခံတွေဖြစ်တဲ့အတွက်ဒီထိခိုက်နစ်နာမှုတွေနဲ့အနာဂတ်မှာအကောင်းဆုံးဘယ်လိုဖြစ်စင်ပလဲသူတို့အောင်မြင်ဖို့ဆိုတာဒေသခံတွေမှာပါရမီမရပါဘူးဒါကြောင့်မို့ဒေသခံတွေရဲ့သဘောထားအမြင်တွေကိုအလေးထားသင့်တယ်ညှိနှိုင်းသင့်တယ်လို့သူကမြင်ပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပြောရေးဆိုခွင့်ရှိသူဒေါက်တာဘူကပြောသွားတာပါတရုတ်အိမ်မှာဒစိတ်တစ်ပိုင်းဖြစ်တဲ့ရဝမ်းနဲ့ပိုလမစီမံကိန်း BRI မှာအိန္ဒိယသမုဒ္ဒရာဘက်ထွက်တဲ့အတူဆုံးထွက်ပေါက်ကိုပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံကအချက်အချာကြားနေပါတယ်။ဒီအထဲမှာတရုတ်နိုင်ငံရဲ့စီမံကိန်းတွေအမြောက်များရှိနေတဲ့ရခိုင်ပြည်နယ်ဟာစီးပွားရေးနဲ့ပထဝီနိုင်ငံရေးနှမျိုးစလုံးမှာအရေးပါနေတာပါ။ဒီလိုအရေးပါရေးဒေသမှာနေထိုင်တဲ့သူတွေကိုအလေးထားဖို့လိုရလို့ရခိုင်ပါတီဖြစ်တဲ့ AMB ပါတီအထွေထွေအတွင်းမှခိုင်ပြည်ဆိုးကပြောပါတယ်။
အဲ့ဒါလို့ကိုတရားစိုးရကလည်းကွန်ဖရင့်ပါတီကလည်းတော့ဟိုအိမ်မှာရင်းနှီးနိုင်တဲ့အစီအစီပြန်ကိုပြင်လို့ဖော်ပြတဲ့ကကျွန်တော်တို့စီမားတို့ကပြည့်စုံဆွေးနွေးတာတော့မရှိဘူးညာဒီတိကျဆုံးဆိုတာကလေးနဲ့အဆန်တရာမျိုးနဲ့မဟုတ်ပေနဲ့ဒေသမှာရှိတဲ့တကယ့်ကိုဟိုအောင်ဆောင်ပိုင်းတွေပါတီပိုင်းတွေနဲ့ဆွေးနွေးဖို့ပို့လို့ရတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီ CCP တို့ကြားပါတီချင်းကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့တခြားတိုင်းသားပါတီတွေနဲ့ပါဆက်ဆံရေးကောင်းအောင်တရုတ်အစိုးရကကြိုးစားနေပေမဲ့အထူးသဖြင့်ရခိုင်အင်အားကြီးပါတီဖြစ်တဲ့ရခိုင်မျိုးသားပါတီ AMP ပါတီကတော့သူတို့နဲ့နီးကပ်တဲ့ဆက်ဆံရေးမရှိဘူးလို့ပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့ဇန်နဝါရီ18ရက်နေ့လယ်တနားရီမှာနေပြည်တော်ကိုရောက်ပြီးညနေပိုင်းမှာနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံသွားဖို့ရှိပါတယ်။ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းနိုင်နဲ့မနက်ဖြန်မှာတွေ့ဆုံဖို့ရှိပြီးနိုင်ငံရေးပါတီတွေနဲ့ကတော့ညသာစားပွဲမှာတွေ့ဆုံသွားဖို့ရှိကြောင်းနိုင်ငံရေးပါတီတချို့ကပြောပါတယ်
ကျွန်တော်တို့သဘောကျတယ်ပဲဟိုပါတီတွေမကဘူးရှားဟိုအရင်ပါတဲ့ဟို NGO တွေတွေလည်းပါ Facebook ကောင်းတယ်လေတော့အဲ့လိုအလုံးအော်ဂင်တင်မှုစစ်ချက်အောင်ပြင်နိုင်လို့ပိုကောင်းတာပေါ့ဗျာဒါမှလည်းဟိုကြည့်ပြနေတာပြောနေတာလို့လို့ရတာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုကော်မတီပြောခွင့်ရမုံရွာဦးအောင်ရှင်ပြောသွားတာဖြစ်ပါတယ်တရုတ်သမ္မတရှီဂျင်းပင်နဲ့အတူတရုတ်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်ဗဟုအတွင်းရေးမှူးဌာနအတွင်းရေးမှူးတင်ကျဲရှန်တရုတ်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်ပြည်ပရေးရာကော်မရှင်ရုံးအရာရှိရန်ကျဲရှိတရုတ်နိုင်ငံကောင်စီဝင်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးဝမ်ယီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုညီလာခံအမျိုးသားကော်မတီဒုဥက္ကဋ္ဌဟယ်လီဖုန်းတို့လည်းလိုက်ပါလာရလို့စင်ဝါသတင်းဌာနကထုတ်ပြန်ထားပါတယ်
။ကိုစောထက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတရုတ်သမ္မတရဲ့ခီးစဉ်ထဲမှာပဲစီမံကိန်းတွေလက်မှတ်ရေးထိုးမဲ့အရေးရပ်ဖက်အဖွဲ့အစည်းတွေရဲ့စိုးရိမ်ချက်တင်ပြချင်ပါတယ်။ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်သမ္မတရဲ့ခီးစဉ်တွင်မှာကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းနဲ့ပတ်သက်ပြီးနှစ်နိုင်ငံနားလည်မှုစာချုပ်လွှာ MOU ကျဲထိုးဖို့ရှိတယ်ဆိုပြီးသတင်းထွက်ပေါ်နေပါတယ်။ပြည်ပခါတွေဖြစ်ပွားနေစေရခိုင်ဒေသတွေမှာအဲ့ဒီစီမံကိန်းဟာဒေသခံတွေအတွက်အကျိုးမရှိတာကြောင့်လက်မှတ်ထိုးမဲ့ကိစ္စကိုရပ်တန့်ထားစေချင်တယ်လို့ဒေသခံအရက်ဖက်လူမှုအဖွဲ့အစည်း78ဖွဲ့ပါဝင်တဲ့ကြောက်ဖြူအထူးစီးပွားရေးဇုံစောင့်ကြည့်ရေးအဖွဲ့ကတောင်းဆိုပါတယ်။သတင်းပြေဆုံးကိုတော့ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရခိုင်ဒေသမှာရင်းစိုးရလက်ထက်တုန်းကလုပ်ခဲ့တဲ့စီမံကိန်းတွေဟာဒေသခံတွေအတွက်အကျိုးမရှိသလိုအစိုးရအနေနဲ့လက်ရှိရှင်တိမဖြေရှင်းနိုင်တဲ့နေရာအငင်းပေါ်မှုတွေရှိနေတာကြောင့်အခုလက်မှတ်ရေးထိုးမဲ့ကြောက်ဖြူထူးစီးပွားရေးစုံစီမံကိန်းကိုလည်းရပ်တန့်ထားစေရှင်တယ်လို့အရဖက်လူမှုအဖွဲ့အစည်းတွေရဲ့ကြောက်ဖြူထူးစီးပွားရေးစုံစောင့်ကြည့်ရေးအဖွဲ့ပြောခွင့်ရမမမိုးအေးကပြောပါတယ
်။လက်ရှိတော့ပဒေကျွန်းဟိုလက်မြေသိမ်းခံရတယ်အဲ့ဒါတွေပါတဲ့ဒီဟိုအစိုးရဘက်ကရောပြီးလို့ရှိရင်ဒီကုမ္ပဏီဘက်ကရောဒီအုပ်တီရောက်ဒီလိုဖြည့်ရှင်းပေးထားတာဘာမှမရှိဘူးပေါ့အဲ့လိုမျိုးတွေရှိတဲ့အတွက်ကျွန်တော်တို့ကနောက်ထပ်စီမံကိန်းတွေကိုလည်းကျွန်တော်တို့ဒေတာခံနေအနေနဲ့ဒီအုပ်စိုးရင်လည်းအစားဖက်ကရောဒီဖက်ကအကုန်လုံးကိုဟိုဒေတာခံတွေကိုပုံပုံလေးလေးချပြဖို့လိုအပ်တယ်လို့မြင်နေပေါ့အဲ့ဒါကြောင့်ကျွန်တော်တို့ဒီဟာကိုရပ်တန့်ဖို့အတွက်ကိုတောင်းဆိုထားတာပါ
ကျောက်ပြူမြို့နယ်နဲ့အမ်းမြို့နယ်မှာပြီးခဲ့တဲ့2010ကအကောင့်တွေပေါ်ဆောင်ရွက်ခဲ့တဲ့ gas pipeline စီမံကိန်းနဲ့ရေနံပိုက်လိုက်စီမံကိန်းတွေမှာအစိုးရအနေနဲ့မဖြေရှင်းနိုင်သေးတဲ့နေရာပိုင်ဆိုင်မှုပြဿနာတွေရှိနေပြီးဒေသခံတွေကအခုလိုစိတ်နှေးကြော်ကြအခွင့်အရေးရှုဖို့ခံနေရတယ်လို့ကျောက်ပြူထူးစီးပွားရေးဆောင်ဆောင်ကြီးအဖွဲ့ကပြောပါတယ်တရုတ်ကွန်မတီတွေနဲ့လှုပ်ဆောင်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့ပြဿနာတွေကိုပြေလည်အောင်မဖြေရှင်းနိုင်တဲ့ခေတ်နောက်စီမံကိန်းတွေကိုမဆက်ဖို့ဒေသခံတွေကတောင်းဆိုနေတာပါဒါကြောင့်ဒီကနေ့ရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်တွင်မှာကြောက်ဖြူထူးစီးပွားရေးစုံစီမံကိန်းကိုသဘောတူညီချက်အတွက်လက်မှတ်ရေးထိုးမှာကိုမလိုလားဘူးလို့ကြောက်ဖြူပြည်နယ်လွှတ်တော်မှဦးကျော်လင်ကပြောပါတယ်
။ဒီလက်မှတ်ထိုးတာကကျွန်တော်အမြင်ကဆိုရင်ရှင်းရှင်းလင်းလင်းမရှိဘူး။ SC တဲ့အတွက်မြင်နေရပြီဗာညာအကုန်လုံးဟိုမြေပိုက်ရှင်တွေနဲ့ရှင်းလင်းတာတခုမှမရှိတဲ့အတွက်ကျွန်တော်ကတော့ဟိုကျွန်တော်ပါစင်နေရပြောမယ်ဆိုရင်ကျွန်တော်သဘောမတူနိုင်ဘူးလက်မှတ်ထိုးတာအမှန်မှန်တော့ဒီ SC ဆက်ကိုအမှန်တကယ်အကောင့်တွေပို့တော့မယ်ဆိုရင်အဲ့ဒီ SC ဆက်အနေနဲ့မှာပါတဲ့လူတွေနဲ့ဒေတာခံတွေနဲ့အမြဲပိုက်ရှင်နေနဲ့ဆွေးနွေးဖို့တင်တယ်လို့မြင်တယ
်။အခုလက်မှတ်ရေးထိုးမဲ့ကြောက်ဖြူထူးစီးပွားရေးစုံစီမံကိန်းဟာကြောက်ဖြူဒေတာခံတွေအတွက်ဘာအမှတ်ခံရှိမှမရှိသလိုတနည်းပခန့်တွေနဲ့ပြည့်နှက်နေတဲ့ရခိုင်ပြည်နယ်ရဲ့အနေအထားကိုသာပုံမဆိုးရွားစေနိုင်တယ်လို့လည်းကြောက်ဖြူကြီးလက်ဒေတာဖွံ့ဖြိုးရေးအသင်းပြောခွင့်ရကိုထွန်းကြီးကပြောပါတယ်
။ခုအချိန်ကျတော့တော်တော်လေးစီကနေပြီဆိုတော့အများကြီးစီကဲသွားမယ်လို့ပြောလို့ရတယ်ဒီစီမံကိန်းကလက်ရှိရင်ဒီဒေသခံတွေရဲ့လောက်ကန်အခွင့်အလမ်းကိုဘာမှအာမခံပြစ်တာမျိုးမရှိဘူး။နောက်တစ်ခါကျတော့ဒေသခံတွေရဲ့ဖွံ့ဖြိုးလမ်းကြောင်းပေါ်မှာသူတို့အနေနဲ့သိတာထင်ရှားတဲ့သူပြင်ပြောင်းလဲမှုတွေဖြစ်လာဖို့အတွက်သူတို့ရဲ့မဟာပြူပါတယ်သူတို့ရဲ့နေပြူပါတယ် ဒီကဘဒီကဘတွေဘာမှကိုပြည်ထောင်တာမျိုးမရှိတဲ့အခါကျတော့ကျွန်တော်ထင်တယ်ဒါကဒေသတွင်းမဒီပခါကိုဘုံဘကြီးပေါ်စင်တယ်လေကျွန်တော်နေ
မြန်မာစုရအနေနဲ့လဲကြောက်ဖြူထူးစီပွားရေးဆောင်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူတွေနဲ့စစ်နေတိုင်ပင်တင်ကြောင်းနဲ့ဒီစီမံကိန်းကြောင့်ကိုဒေသခံတွေကိုတည်တည်ရှာရှာရှာပြပြီးမှသာတရုတ်စုရနဲ့လက်မရေးထိုးတင်တယ်လို့လဲလွှတ်တော်မှတေကရောကြောက်ဖြူလူမှုအဖွဲ့အစည်းတွေကပါပြောကြပါတယ်ကျောက်ဖြူထူစီပွားရေးဆောင်စီမံကိန်းအတွက်စဉ်းစားမယ်ဆိုရင်ဒေသခံတွေမီယိုဖလာပိုင်ဆိုင်တဲ့နေရာတွေကိုဥပဒေကြောင့်ရတရုံဝင်တိမပြုပေးဖို့နဲ့ဒေသခံတွေရဲ့ဆုံးရှုံးနေတာမှုတွေအတွက်အစိုးရအနေနဲ့အစားထိုးလုပ်ငန်းတွေလုံလောက်တဲ့အလောက်ကန်ခွင့်လန်းတွေဖန်တီးပေးဖို့လိုအပ်တယ်လို့လည်းကျောက်ဖြူထူစီပွားရေးဆောင်စောင့်ကြည့်ရေးအဖွဲ့ကတောင်းဆိုထားပါတယ
်။ဒေါက်တာရှင်များရှင်နှစ်ပေါင်း20နီးပါးမှာပထမဆုံးအဖြစ်ပြည်သူ့သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာစနေနေ့မှာဆုံးသတ်မှာပါ။ဒီနိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတည်မှန်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူအတွက်ပိုအကျိုးရှိပါလဲ။နှစ်နိုင်ငံကြားပြန်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
မနေ့ပြန်စနေညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့နေ့စဉ် TV အစီအစဉ်ကို ည9:00 နာရီကနေ 9:00 နာရီခွဲအထိတရက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အစီအစဉ်နေဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တစ်လှည့်ပြောပြပေးပါအောင်ရှင်။
တရုတ်မြန်မာဆက်ဆံရေးနှစ်90ပြည့်ထိမ်းပန်းတဲ့တရုတ်သမ္မတရှီချင်းပင်ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။နေပြည်တော်ကိုရောက်လာတဲ့တရုတ်သမ္မတရှီကိုဒုသမ္မတဦးမြင့်ဆွေကလေးစိတ်မှသွားရောက်ကြိုးဆိုပါတယ်။အဲဒီနောက်မှာတော့တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကသမ္မတအင်ဒေါ်မှာဂုဏ်ပြုတက်ဖွဲ့နဲ့လက်ခံကြိုဆိုခဲ့ပါတယ်။တရုတ်သမ္မတရဲ့ခီးစဉ်ဟာတိတ်ကိုအရေးကြီးပြီးတော့သမိုင်းဝင်တဲ့ခီးစဉ်ဖြစ်တယ်လို့သမ္မတဦးဝင်းမြင့်ကသတင်းတောက်တွေကိုပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာတရုတ်ဦးဝင်းမြင့်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့လည်းဒီကနေ့မှာပဲတီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။နှစ်ဖက်စနေနေ့မှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီတွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြားသာရေးနေတော့ကအတိပေးအကြောင်းကြားလိုက်ပါတယ်။သမ္မတအတွက်ဘယ်သူတွေကဥပဒေကြောင်းကနေကိုစားပြုမယ်ဆိုတာကိုသမ္မတဘက်ကစနေနေ့ညနေပိုင်းနောက်ဆုံးထားပြီးအကြောင်းပြရမှာဖြစ်ပါတယ်။အထက်လွှတ်တော်မှစစ်ဆေးမဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်ကကြီးကြပ်သွားမှာပါ။သမ္မတကိုစွဲချက်တင်ခဲ့တဲ့အောက်လွှတ်တော်ကအမှုအတွက်ကိုစားပြုမန်နေဂျာ9ယောက်ကိုရွေးချယ်ထားပါတယ်။အဲ့ဒီမန်နေဂျာ9ယောက်အနေနဲ့စနေနေ့နဲ့တနင်္လာနေ့တွေမှာအမှုအတွက်သူတို့ဘက်ကပြင်ဆင်ထားချက်တွေကိုရှောက်ထားရမှာဖြစ်ပါတယ်။သမ္မတအပေါ်တရားစွဲတဲ့အမှုကြားနာစစ်ဆေးမှုကိုတော့အင်္ဂါနေ့မှစတင်မှာပါ။စီဘွားရေးနဲ့ပတ်သက်လို့ယူကရိန်းသမ္မတရဲ့နားလည်သဘောပေါက်မှုကိုလှောင်ပြောင်တယောခဲ့တဲ့သူ့ရဲ့အတန်ဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်ယူကရိန်းဝန်ကြီးချုပ်ဒီကနေ့နှုတ်ထွက်စာတင်လိုက်ပါတယ်။စီဘွားရေးနဲ့ပတ်သက်ပြီးသမ္မတဟာဘာမှသိရှိနားလည်သူမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောခဲ့တဲ့အတန်ဖိုင်ထွက်ပေါ်လာခဲ့တာပါ။အဲ့ဒီနောက်မှာတော့ဝန်ကြီးချုပ်ကနှုတ်ထွက်စာကိုသမ္မတစီပေးပို့ခဲ့တာပါ။သူ့နှုတ်ထွက်စာကိုသမ္မတလက်ခံမဲ့မခံဘူးဆိုတာကိုတော့မသိရသေးပါဘူးရှင်။
သတင်းကြီးချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေတောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Evanok ဖြစ်ပါတယ်ရှင်။ VOE ကနေနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ Flight Meter 1925 30နဲ့ Flight Meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
from Washington.